ဟုတ်ပါရှင်ပါခင်ဗျာအခုပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာအမေရိကန်အထက်လွှတ်တော်စီးနှိတ်အမတ်မစ္စတာဂျွန်မက်ကင်းဟာမြန်မာနိုင်ငံကိုသွားရောက်ပြီးတော့မြန်မာအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အပြင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ NLD ပါတီခေါင်းဆောင်တွေ CRPP အဖွဲ့ခေါင်းဆောင်တွေနဲ့တခြားရွေးကောက်ပွဲဝင်ခဲ့ကြတဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားအင်အားစုတွေကခေါင်းဆောင်တွေနဲ့လည်းပဲတွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံကို၃ရက်ကြာသွားရောက်ခဲ့တဲ့ခရီးစဉ်ကာလအတွင်းမှာသူဟာအရေးပါတဲ့သက်ဆိုင်သူပုဂ္ဂိုလ်တွေကိုလိုက်လံတွေ့ဆုံခဲ့တဲ့အပြင်လူမှုရေးနဲ့ပတ်သက်တဲ့နေရာဌာနတွေ NLD ပါတီရုံးချုပ်ပကြီတပ်ပုံပြကန်းတွေကိုလည်းပဲအချိန်လှုပ်ပြီးတော့တွားရောက်အားပေးခဲ့ပါသေးတယ်။ရုပ်ရှင်သေဥဆောင်ဦးကျော်သူရဲ့နာရေးကူညီမှုအသင်းရုံးကန်းကိုလည်းတွားရောက်ခဲ့တယ်။ HIV AIDS ရောဂါဝေဒနာတွေစောင့်ရှောက်ရေးခေဟာကိုလည်းပဲတွားရောက်ပြီးတော့လေ့လာကြည့်ရှုခဲ့ပါသေးတယ်။မကြာသေးခင်ကပြန်လည်ပြီးတော့လွတ်မြောက်လာခဲ့တဲ့နိုင်ငံရေးအကျဉ်းသား6ယောက်နဲ့လည်းပဲတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီ Mr. John McCain ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ဆွေးနွေးကြဖို့အတွက်အမေရိကန်ပြည်ထောင်စုမှရှိနေတဲ့ပြည်ထောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ဝင်ဥပိုလ်လာတဲ့အဲ့ဒါအပြင်မြန်မာတရင်တပ်မဲ့ကဥက္ကဋ္ဌဥမမောင်မြင့်နဲ့ထိုင်းနိုင်ငံမှာအခြေဆိုင်နေတဲ့မြန်မာအရေးလေ့လာသူဥအောင်နိုင်တို့ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။ဒီဂျော်မကင်းဟာမြန်မာနိုင်ငံအရေးကိုနှစ်ပေါင်းများစွာဒီဇိုင်းမမစိတ်ပါဝင်စားစွာနဲ့ပါဝင်ပြီးတော့တိုက်တွန်းနှိုးဆော်ခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်ပါတယ်။အဲ့ဒါအပြင်မြန်မာနိုင်ငံပေါ်မှာစီးပွားရေးအရဒဏ်ခပိတ်ဆို့မှုတွေပြုလုပ်ဖို့ဥပဒေချမှတ်ရေးဆွဲတဲ့ညံမှာလည်းပဲတက်တက်ကြွကြွနဲ့ပါဝင်ခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်ပါတယ်။အခုမြန်မာနိုင်ငံကိုဒုတိယအကြိမ်သွားရောက်ပြီးတော့အခုလိုဆွေးနွေးခွင့်ရတဲ့အတွက်ကြောင့်သူ့အနေနဲ့ဘယ်လိုခံစားရတယ်ဆိုတာတွေကိုလည်းပဲသတင်းစာရှင်းလင်းပွဲချင်းပါပြလို့ပြီးတော့ပြောကြားခဲ့ပါတယ်။ဒါတော့မစ္စတာဂျော်မကင်းအခုလိုသွားရောက်ပြီးမြန်မာအစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့တာတွေနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာတွေအပေါ်မှာဘယ်လိုသုံးသပ်မိတယ်ဆိုတာကျွန်တော်ဥပိုလ်လာတင်ကိုစတင်ပြီးတော့မေးမြန်းပါရစေခင်ဗျာ။ပြောပါအောင်ခင်ဗျာ။
โอเคပါတကယ်တမ်းကျတော့ဒါအမေရိကန်ပြည်ထောင်စုရဲ့ကိုစားပေါ့နော်အင်တန်ဩဇာကြီးမားတဲ့အထက်လွှတ်တော်အမတ်တယောက်ကဟိုကျွန်တော်လက်တွေ့ကြအစိုးရတဲ့ကိုတွားပြီးတော့ရှင်းလင်းပြောပြတယ်လို့ကျွန်တော်တို့ယူဆပါတယ်ဘာကြောင့်လဲဆိုတော့တခါတည်းမှာအတိတ်ပဲဟိုဘာသာပြန်မှားကြပြီးတော့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုပိတ်ဆို့ရေးယူမှုပဲလုပ်တယ်တခြားဟလာပြုသဘောဆောင်တဲ့ချင်းကပ်မှုမရှိဘူးဆိုတာမျိုးတွေကိုဒါကိုယ်တိုင်ကိုကြသွားပြီးတော့ရှင်းလင်းတယ်လို့ကျွန်တော်တို့ယုံရှိပါတယ်အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်တွေကိုလည်းပဲလက်ရှိသဘောထားတွေကိုလည်းပဲတိတိကျကျသွားပြောတဲ့ခီးစဉ်လို့ကျွန်တော်တို့ယူဆတယ်ပြီးတော့ဒီပြတာတယ်လို့လည်းကျွန်တော်တို့ခံယူပါတယ်။ဘာကြောင့်လဲဆိုတော့အစိုးရတက်တက်နဲ့တွားတွေ့တာမဟုတ်ဘူး။ဒေါအောင်ဆန်းစုကြည်ပါဝင်တဲ့တိုင်းသားကောင်းဆောင်တွေလက်ရှိနိုင်ငံရေးပါတီကောင်းဆောင်တွေနောက်လူမှုရေးရတက်ကြွတယ်မဖြစ်သင့်တယ်လို့ကိုကျော်သူတို့လိုပုဂ္ဂိုလ်တွေနဲ့လည်းတွေ့ခဲ့တယ်ဆိုတဲ့အတွက်ကိုဒါဟာအမေရိကန်မှာအင်တာဟောစာချိန်မှတဲ့အထက်လွှတ်တော်မှတစ်ယောက်ရဲ့ဒါကျိုးပန်းမှုတရအနေနဲ့ကျွန်တော်တို့ကြိုးဆိုပါရခင်ဗ
ျ။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥပိုလ်လာတဲ့ခင်ဗျာ။မစ္စတာဂျော်မကင်းဟာမြန်မာနိုင်ငံမှာရောက်နေတဲ့ဒုတိယသမ္မတသုဒ္ဓဦးတင်အောင်မြင်ဦးအထက်လွှတ်တော်ဥက္ကဋ္ဌသုဒ္ဓဦးရွှေမန်းအောက်လွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင်တို့အပြင်မြန်မာနိုင်ငံရေးဝန်ကြီးဦးဝဏမောင်နှင်တို့နဲ့လည်းပဲနှစ်နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ကျွန်တော်တို့သိရပါတယ်။ဒီတော့နှစ်နိုင်ငံဆက်ဆံရေးဒီပြန်လည်တိုးတက်ကောင်းမွန်လာလိမ့်မယ်လို့ယူဆနေတဲ့လူတွေလည်းရှိပါတယ်။မစ္စတာဂျော်မကင်းကတော့သူသတင်းစာရှင်းလင်းပွဲမှာဒီနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့ဆိုတဲ့ကိစ္စမှာမြန်မာနိုင်ငံဘက်ကအပြုသဘောဆောင်တဲ့ဒီပြုပြင်ပြောင်းလဲမှုတွေလုပ်ပေးရမယ်လို့လည်းပြောကြားသွားတာလည်းကျွန်တော်တို့ကြားမိပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာစစ်ကောင်းဆောင်တွေကနိုင်ငံရေးလောကကပုံကိုယ်တွေကိုမတရားဖမ်းဆီးထောင်ချထားတာတွေကိုမကျေနပ်တဲ့အတွက်ကြောင့်စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုချပေးခဲ့တာပါ။ဒီတံခတ်မှုတွေကိုပြန်ပြီးတော့ရုပ်သိမ်းဖို့ဆိုရင်မြန်မာအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့ဟာအဓိကလိုအပ်ချက်ဖြစ်တယ်လို့ခံယူထားပါတယ်။ဒီတော့နှစ်ဖက်ဆက်ဆံရေးပြေလည်ဖို့ဆိုတဲ့ကိစ္စမှာသူ့ဘက်ကဟောဒီလောက်ဟောဒီလောက်ကိုယ့်ဘက်ကလည်းဒီလောက်ဒီလောက်အပေးအယူအလျှော်အတင်းလုပ်ပြီးတော့မှတိုးတက်မှုကိုမြင်တွေ့ကြမှာပါဒီကိစ္စပေါ်မှာဥပမာမြင်အောင်ဘယ်လိုများမြင်လဲခင်ဗ
ျဟုတ်ကဲ့ဒီမြန်မာအစိုးရအနေနဲ့ကတော့ဒီဂျွန်မက်ကင်းကိုတော်တော်လေးလေးထားပြီးတော့ဒီဆက်ဆံခဲ့တာကိုတော့ကျွန်တော်အားလုံးတွေ့ရပါတယ်ဆောစောကဥပမာမြင်ပြောသလိုပဲဒီလွှတ်တော်ဥက္ကဋ္ဌတွေရောနောက်ပြီးတော့ဒီဒုတိယသမ္မတနဲ့ပါတွေ့ခွင့်ပေးခဲ့တဲ့အစဉ်တည်းရှိခဲ့ပါတယ်ဒီအမေရိကန်မှာဒီထက်လွှတ်တော်မတ်တွေဟာဩဇာအာဏာကြီးမားတာမှန်ပေမဲ့လို့ဒီထက်လွှတ်တော်အမတ်တယောက်ကိုဒီဒုတိယသမ္မတအဆင့်အထိတွေ့ဝင်ပေးရဆိုတော့ကိုနိုင်ကဒီနိုင်ငံရေးရဒီခီးစဉ်ရေးပွားမှုကိုအထင်ရှားစေပါတယ်။ ပြီးတော့ American ဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းပဲဒီ Obama အစိုးရတက်လာပြီးနောက်ပိုင်းမှာ Obama အစိုးရအနေနဲ့ကဒီနိုင်ငံတကာနဲ့ဆက်ဆံတဲ့နေရာမှာအရင်ဆုံးအောင်လို့ပြောလာသူတို့ဒီစီးပွားရေးပိတ်ဆို့မှုတွေလုပ်ထားတဲ့နိုင်ငံတွေအပါအဝင်ဒီအာဏာရှင်ကြီးစိုးတဲ့နိုင်ငံတွေနဲ့ဆက်ဆံတဲ့အခါမှာအပေးယူသဘောမျိုးနဲ့အလျှော်တင်းလုပ်ပြီးဆက်ဆံပါမယ်နောက်ပြီးတော့ဒီနိုင်ငံချင်းဆက်ဆံရေးကောင်းမွန်လာအောင်နဲ့ဒီလူထုတွေရဲ့ဒီအနေအထားတိုးတက်လာအောင်ဆိုတဲ့သဘောမျိုးနဲ့ရည်ရွယ်ပြီးတော့ဒီနိုင်ငံတွေကိုဆက်ဆံပါမယ်ဆိုတဲ့မူဝါဒရှိခဲ့ပြီမဲ့လို့မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ဒီမြန်မာစစ်အစိုးရကအဲ့ဒီအချိန်ကရှိခဲ့တဲ့မြန်မာစစ်အစိုးရကဘာတစ်ခုမှလက်ရောမှုမရှိခဲ့တဲ့အတွက်ကြောင့်တကယ်တမ်းလက်တွေ့ပြောမယ်ဆိုလို့ရှိရင်အမေရိကန်အစိုးရရဲ့ policy ဟာမြန်မာနိုင်ငံပေါ်မှာအခုချိန်ထိဒီကြီးမားတဲ့ပြောင်းလဲမှုမျိုးကိုကျွန်တော်တို့မတွေ့ရသေးပါဘူးအဲ့တော့ဒီလိုအနေအထားမျိုးမှာဒီ John McCain လို့ပုဂ္ဂိုလ်မျိုးလာတယ်ဆိုတာဟာအင်မတန်မှအရေးပါပါတယ်နောက်ပြီးတော့ကျွန်တော်တို့အားလုံးသိကြတယ်အတိုင်းပဲ John McCain ဟာဒီ Vienna စစ်ပွဲတုန်းကဒီစစ်တုံ့ပြန်ပွားနဲ့ Vienna နိုင်ငံမှာသူနှစ်ပေါင်းများစွာသူဖန်ခံခဲ့ပြီးပြီးပေမဲ့လို့အဲ့ဒီနောက်မှာဒီ American နိုင်ငံနဲ့ Vienna နိုင်ငံစတမဆက်ဆံရေးပြန်လည်ထူထောင်ဖို့ကိစ္စမှာ John McCain ကိုယ်တိုင်ဦးစီးပြီးတော့ဦးဆောင်ပြီးတော့ဆောင်ရွက်ခဲ့တာလည်းပဲကျွန်တော်အားလုံးသိပဲဖြစ်ပါတယ်ဆိုတော့မြန်မာစစ်အစိုးရအနေနဲ့က John McCain ဟာဟာဒီမြန်မာစစ်အစိုးရနဲ့ American အစိုးရကြားထဲမှာလောလောဆယ်တော်တော်လေးယိုယွင်းနေတဲ့စတမဆက်ဆံရေးကိုများပြန်လည်ထူထောင်ပေးနိုင်မလားဆိုတဲ့ဟာညွှန်လင်းချက်မျိုးလည်းရှိကောင်းရှိမယ်လို့တော့ကျွန်တော်မြင်မိပါတယ်ခင်ဗ
ျဟုတ်ကဲ့ဒီ NLD ပါတီနဲ့အတူဒီမြန်မာနိုင်ငံမှာရှိနေကြတဲ့နိုင်ငံရေးလောကကပုံကိုယ်တွေကလည်းပဲအခုလိုမစ္စတာမကိန်းလာရောက်ပြီးတော့ဒီဆွေးနွေးပေးခဲ့တဲ့အတွက်ကြောင့်ဒီနှစ်နိုင်ငံဆက်ဆံရေးအပေါ်မှာတိုးတက်မှုရှိလာမယ်မြန်မာနိုင်ငံရေးလောကအတွက်အကောင်းတွေပေါ်ထွက်လာနိုင်တယ်လို့လည်းပဲယူဆနေကြတာလည်းကျွန်တော်တို့ကြားမိပါတယ်ဒီတော့ဒီမစ္စတာမကိန်းအပြင်မကြသေးခင်ကပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာဂျိုးဆက်ဘျွန်းလည်းပဲမြန်မာနိုင်ငံကိုတွားရောက်ပြီးအလားတူပဲဆွေးနွေးခဲ့တာလည်းရှိပါတယ်မစ္စတာယွန်းကတော့သူကတော့အစိုးရအရာရှိကြီးတယောက်အနေနဲ့သူကတွားခဲ့တာပေါ့လေအခုမစ္စတာမကိန်းကတော့လွှတ်တော်ကိုယ်စားလှယ်အနေနဲ့သူကတွားတာဒီတော့နှစ်နိုင်ငံဆက်ဆံရေးကတော့တမျိုးတပုံတော့ဖြစ်လာနိုင်မယ်လို့ယူဆနေကြတာပါပဲကိုအောင်နိုင်ငံကဘယ်လိုများမြင်မိလဲခင်ဗျဟု
တ်ကဲ့ဟို John McCain ကြိုးသွားတယ်လို့ပဲပေါ့နော်သူဒုတိယသမ္မတသူကတရားသူကတရားအောင်မြင်ဦးနဲ့တွေ့တဲ့အချိန်မှာသူပြောသွားတာတော့နိုင်ငံရေးအကျဉ်းသားတွေဆွတ်ဖို့လိုတယ်ဒီမှာပြရထင်ရှားတဲ့အကြောင်းလဲတွေဒီမိုကရေစီအကြောင်းလဲတွေလိုက်ဖို့လိုတယ်ဆိုတော့ဒါကတော့အမေရိကန်ဆိုရနဲ့အမေရိကန်ရဲ့ policy ကိုထင်ရှားတုံးမဲ့ပေါ့လေကျွန်တော်အဲ့လိုမြင်ပါတယ်ဆိုတော့ကျွန်တော်အခုလိုသူတို့တွေကိုလာခွင့်ပေးတယ်နောက်ပြီးတော့ပြောတယ်ဆိုရဲသူတွေကိုပြောပြဆိုပြနေတဲ့ပုံစံတွေကြည့်ရတာတော့မြန်မာနိုင်ငံဘက်ကတော့ဒီအတူတူဖြစ်တော့အမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုကိုကြောကြတော့သူတို့ကြိုးစားနေတယ်လို့ထင်တယ်ဒါပေမဲ့အမေရိကန်ဘက်ကတော့မြင်ရသလောက်ဆိုရင်တော့သူတို့လိုချင်လောက်တဲ့အတိုင်းထားပွင့်လင်းမှုကိုမရောက်သေးဘူးဆိုတော့ဘယ်လောက်ထိတိုးတက်လာမလဲဆိုတာတော့ပြောရခက်သေးတယ်ဒါပေမဲ့ဟိုဒီလိုမျိုး John McCain တို့လို့ပေါ့နော်မြန်မာပြည်နဲ့ပတ်သက်ပြီးတခြားလုံးဝေဖန်လာတဲ့ထဲလွတ်တော်မတယောက်ကိုမျိုးမြန်မာပြည်လာခွင့်ပေးတယ်ဆိုတဲ့ဟာလေးကတော့ဟိုသူတို့ရဲ့ကြိုးပမ်းမှုတွေကတော့စနေပြီအဲ့လိုတော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျဒီမစ္စတာမက်ကင်းကမြန်မာနိုင်ငံအရေးကူသူကနှစ်ပေါင်းများစွာလှုပ်လာခဲ့တော့မြန်မာပြည်ရဲ့နိုင်ငံရေးအခြေအနေကိုလည်းသူကကောင်းကောင်းနှောကြေနေအောင်သိထားတဲ့လူဖြစ်ပါတယ်ဒါတော့မစ္စတာမက်ကင်းကမြန်မာနိုင်ငံမှာဒီပြုပြင်ပြောင်းလဲမှုတွေဘလောက်အခြေအနေရှိလာပြီလဲဘလောက်များပြောင်းလဲလာမလဲဆိုတာတွေကိုသူကိုယ်တိုင်ကိုကြားကူးလို့တွားရောက်ပြီးတော့လေ့လာသုံးသပ်တယ်လို့ကျွန်တော်တို့ကြားသိရပါတယ်ဒါတော့ဒီနိုင်ငံရေးအကျဉ်းသားတွေကိုပြန်ပြီးတော့လှုပ်ပေးဖို့ကိစ္စဟာဒါဒီမိုကရေစီလမ်းစဉ်ပေါ်ကိုသွားမယ်ဆိုရင်တကယ်လိုအပ်ချက်ပဲလို့သူပြောခဲ့တာလေကျွန်တော်တို့ကြားမိပါတယ်ဥပိုလ်လာတဲ့အနေနဲ့ရောခင်ဗျာဒီနိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာရေးအတွက်ကိုဒီမစ္စတာမက်ကင်းရဲ့ခရီးစဉ်ကဘယ်လိုများအကျိုးပြုမယ်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒါကတော့ဟိုဒါနိုင်ငံတကာပေါ့နော်ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ကလုံခြုံရေးကောင်စီကတော့တခြားနိုင်ငံတကာခေါင်းဆောင်တွေကထောက်ပြနေတဲ့အချက်ကိုမစ္စတာမက်ကင်းကထပ်ပြီးတော့အတီးပြပြောကြားချက်ပဲဖြစ်ပါတယ်တကယ်တမ်းပဲတိုင်းပြည်မှာပဲဖြစ်ဖြစ်ကျွန်တော်တို့ဒီမိုကရေစီကိုဥတီသွားတယ်ဆိုခဲ့လို့ရှင့်တော့ကယုံကြည်ချက်ကွဲပြားမှုနိုင်ငံရေးခံယူချက်ကွဲပြားမှုကြောင့်အချင်းကျနေရတဲ့လူတွေဆိုတာမရှိတဲ့တော့ပါဘူးအဲ့တော့ဒီဂျွန်မက်ကင်းခီးစင်ကနေပြီးတော့မှအခုလိုပြောကြားတဲ့အပေါ်မှာတကယ်ကိုကိုကိုလည်းဒီဟိုဦးသိန်းစိန်တို့အစိုးရသက်နေနဲ့ယုံကြည်မှုရှိမယ်ဆိုရင်တော့ဒီကိစ္စကအင်တန်မှအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကောင်းကျင်လို့မဟုတ်ဖဲနဲ့ဟိုဂျိုမက်ကင်းပြောသလိုပဲမြန်မာပြည်အတွက်လားလာကောင်းတစ်ခုကိုဆောင်ရွက်တဲ့အနေနဲ့အင်တန်မှလှုပ်တဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ ပြီးတော့ဒီနိုင်ငံရေးကျင်းသားတွေကိစ္စနဲ့ပတ်သက်ပြီးတော့သူပြောသွားတဲ့တဲ့မှာဒီအပြည်ဆိုင်ရာချက်ချင်းတွေဖွဲ့ကကိုယ်စားတွေကိုလည်းပဲနော်မြန်မာနိုင်ငံအချင်းအောင်တွေမှာသွားရောက်ပြီးတော့လိလာခွင့်ဒီအချင်းသားတွေနဲ့တွေ့ဆုံခွင့်ပေးသင့်တယ်လို့လည်းသူပြောသွားသေးတယ်ခင်ဗျဥမော်မြော်ခင်ဗျအဲ့ဒီ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဒီနိုင်ငံရေးကျင်းသားတွေနဲ့ပတ်သက်တဲ့ကိစ္စနဲ့ဆက်လင်းလို့တော့ကျွန်တော်ထင်တယ်မြန်မာဆီဆိုးရဘက်ကတုံ့ပြန်မှုကတော့တော်တော်လေးကိုအားမရစေတာကောင်းတယ်လို့ပဲကျွန်တော်သုံးသပ်မိပါတယ်ဘာကြောင့်လဲဆိုတော့ဒီမြန်မာဆိုးရခေါင်းဆောင်ပိုင်းတွေထိပ်ပိုင်းခေါင်းဆောင်ပိုင်းတွေကိုနိုင်ကအခုချိန်မှာသူတို့တင်းတင်းမာမာသူတို့ပြောနေတာကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားလုံးဝမရှိပါဘူးဆိုပြီးတော့သူတို့တင်းတင်းမာမာပြောနေတာရှိပါတယ
်
အရင်တုန်းကဟာဒီနာဖဒီဆိုးရလက်ထက်မှာတုန်းကတောင်မှဒီနိုင်ငံရေးအကျဉ်းသားရှိရမရှိဘူးဆိုတော့ဒီခေါင်းဆောင်ပိုင်းတွေကတင်းတင်းမာမာပြောတာမျိုးတွေအခုလုံးဝမရှိပါဘူးဆိုတော့ကြည့်ရတာကတော့မြန်မာစစ်အစိုးရအနေနဲ့ကအနည်းဆုံးအဖြစ်တော့ဒီနိုင်ငံရေးအကျဉ်းသား issue ကိုနိုင်ငံရေးအကျဉ်းသားကိစ္စကိုသူတို့ကင်ပြီးတော့အမေရိကန်ဆိုးရနဲ့ဆက်ဆံရေးပေါ်ကိုပဲနိုင်ငံရေးကစားကျင်တို့အဲ့ဒါလိုလောက်တာလားဒါမှမဟုတ်ဒီနိုင်ငံရေးအကျဉ်းသားတွေကိုလုံးဝလွှတ်မပေးနိုင်ဘူးဆိုတဲ့သဘောမျိုးနဲ့ဟာသူတို့ဒီတက်တန်းတွေမပြည့်မချင်းလွှတ်မပေးနိုင်ဘူးဆိုတဲ့သဘောမျိုးနဲ့ပဲအခုလောက်တင်းတင်းမာမာပြောသလားတော့ကျွန်တော်တို့မသိပါဘူးသို့တော်လည်းပဲအခုလောလောဆယ်ဂျွန်မက်ကင်းရဲ့ခီးစဉ်ကိုမူတည်ပြီးကြည့်ပြီးပြောရမယ်ဆိုရင်တော့ဟာဒီနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတဲ့ကိစ္စရယ်နောက်ပြီးတော့ဒီ RCD နိုင်ငံတကာချက်ချင်းဒီအဖွဲ့ကိုမြန်မာနိုင်ငံကိုဝင်ပြီးတော့အချင်းတော်တွေကိုဝင်ပြီးစစ်ဆေးဝင်ပေးဖို့ကိစ္စရယ်နောက်ပြီးတော့ NLD ကိုပြန်ပြီးတော့ဒီတရားဝင်နိုင်ငံရေးအဖွဲ့အနေနဲ့အတိအမှတ်ပြုပေးဖို့ကိစ္စရယ်အဲ့ဒီသုံးခုမှဖြစ်မလာဘူးဆိုလို့ရှိရင်တော့ဒီ American Six American အစိုးရအနေနဲ့ကတော့မြန်မာအစိုးရနဲ့ပြန်ပြီးတော့ဆက်ဆံဖို့ပုံမှန်ပြန်ပြီးဆက်ဆံမှုဆိုတော့အသိမလွယ်သေးဘူးလို့ကျွန်တော်မြင်မိပါတယ
်ဟုတ်ကဲ့ခင်ဗျာဒီ American အစိုးရကအခုမြန်မာနိုင်ငံနဲ့အပြုသဘောဆောင်တဲ့ချင်းကပ်ဆက်သွယ်မှုတွေနဲ့ဟလာသူတို့မူဝါဒပြောင်းလဲပြီးတော့လုတ်သွားမယ်ဆိုတာကလည်းပဲဒီမြန်မာအစိုးရကဒီဒီမိုကရေစီလမ်းကြောင်းပေါ်ဘယ်လောက်ထိအောင်တက်လာမလဲပြုပြင်ပြောင်းလဲမှုတွေဘယ်လောက်ရှိလာမလဲဆိုတာသူကစောင့်ကြည့်ပြီးတော့ဒီလုတ်ကင်သွားဖို့အတွက်ရည်ရွယ်ထားတာဒီတော့မြန်မာနိုင်ငံဘက်ကမြန်မာကောင်းဆောင်တွေကနေပြီးတော့အပြောင်းလဲတစုံတရာလုံလုံလောက်လောက်မပြဘူးဆိုရင်အမေရိကန်ဘက်ကလည်းပဲဒီရှော့ပေးမဲ့ပုံစံမမြင်ရပါဘူးဒီကိစ္စရည်နဲ့ပတ်သက်ပြီးကိုအောင်နိုင်ရောခင်ဗျဘယ်လိုများသုံးသပ်မလဲ
မြန်မာဘက်ကတော့သူတို့ကိုလက်တွေ့ပါနော်သူတို့ရဲ့နိုင်ငံရေးဩဇာအာဏာကိုမထိခိုက်တဲ့အလျှော့ပေးမှုမျိုးတွေကိုစူးစမ်းနေတယ်လို့မြင်ပါတယ်သူတို့မှာပြင်စီးရဲတမှာပြောင်းလဲလုပ်တယ်နောက်တစ်ခုကတော့နျူကလ িয়ার ကိစ္စဒီတစ်ခေါက်ခီးဂျွန်မက်ကင်းခီးစင်မှာဆိုသူတင်းတင်းကြပ်ကြပ်ပြောလိုက်တာကတော့မြန်မာနိုင်ငံမှာဒီနျူကလ িয়ার သုတေသနလုပ်ငန်းတွေရပ်ဆိုင်ထားပါတယ်ဆိုတဲ့ဟာမျိုးလေးကိုပြောလိုက်တယ်ဆိုတော့သူတို့ဘက်ကတော့ဟိုသူတို့ရဲ့နိုင်ငံရေးအာဏာကိုမချိန်ချောက်မဲ့ကိစ္စတွေမှာတော့သူတို့ short ပေးကောင်း short ပေးမယ်ဆိုတဲ့အနေအထားမျိုးရှိပါတယ်။ဒါပေမဲ့တကယ်ဒီမိုကရေစီပြောင်းလဲရေးအတွက်လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေတွေပြုပြင်ပြောင်းလဲမှုတွေကိုလှုပ်လာကိုကတော့စိတ်အလားလာမမြင်မိသေးပါဘူးခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အကဲကပုံကိုယ်တွေကလည်းပဲဒီလိုပဲပြောနေတာပါပဲဟလား။ဒီစစ်ဘိုလ်ချုပ်တွေကနေပြီးတော့အရောက်ဝယ်ပြောင်းပြီးတော့ဝယ်လာတာမူဝါဒကတော့ဘာမှတိတ်ပြီးတော့ထူးခြားလာမှာမဟုတ်ဘူးလို့လည်းပြောနေတာပါပဲ။ဒါပေမဲ့လည်းဒီတကူတင်ရှားတာကတော့မြန်မာအစိုးရအနေနဲ့ကအမေရိကန်နဲ့ပြည်လဲခြင်းနဲ့ဆိုတာကတော့တော်တော်လေးတင်ရှားသိတာတဲ့ကိစ္စဖြစ်နေပါတယ်။ဥပမာခင်ဗျဘယ်လိုများသုံးသပ်ချင်ပါလဲခင်ဗျ။ဟု
တ်ပါတယ်။အခုခင်မောင်ကြီးပြောသလိုပါပဲ။တကယ်တမ်းဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကောင်းကျင်တာအခုမှမဟုတ်ပါဘူး။အရင်နာဖာလက်ထက်ခဲကကျွန်တော်ဒီမှာဆိုလို့ရှိရင်ဒေါ်လာတန်းနဲ့ချီအသုံးချပြီးတော့က lobbying firm တွေပေါ့နော်အစိုးရကိုမူဝါဒပြောင်းလဲရေးအတွက်ထားရန်ခဲ့တဲ့အဖွဲ့အစည်းမျိုး၄-၆ခုတောင်ရှိခဲ့တာဖြစ်ပါတယ်
ဟုတ်ပါတယ
်အဲ့ဒီလိုစူးစမ်းပြီးတော့ဒီစီးပွားရေးပိတ်ဆို့အရေးယူထားမှုတွေပပျောက်သွားဖို့ကိစ္စတွေတန်နိုင်တယ်များသူတို့ကြိုးပမ်းနေသို့တော့သူတို့အခြေခံချက်ကြနားမလည်တာကအမေရိကန်ပြည်ထောင်စုရဲ့ချက်မှတ်ထားတဲ့စီးပွားရေးရပိတ်ဆို့အရေးယူမှုဟာဒီလိုလူတစုကဟို lobby လုပ်ရုံနဲ့ပျောက်သွားနိုင်တဲ့ကိစ္စမဟုတ်ဘူးတကယ်တမ်းအဓိကကြတာမြန်မာနိုင်ငံဘက်ကခုနကောင်းနိုင်ပြောသလိုပဲဟလာတိကျတဲ့နိုင်ငံရေးကျင်းသားတွေလွတ်ပေးတာတို့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံညှိနှိုင်းပြီးတော့ဆောင်ရွက်တဲ့ဆောင်ရွက်ရဲတဲ့တပ်တီတွေဒါဟာတကယ်တမ်းကျတော့သူတို့အာဏာကိုချင်းချောက်တာမဟုတ်ဘူးသူတို့အာဏာကိုပုံပြီးတော့တောင်ကြီးထွားစေတယ်လို့ကျွန်တော်ကမြင်ပါတယ်အဲဒီလိုလှုပ်ရဲမယ်ဆိုခဲ့လို့ရှိရင်အခုချိန်ဟာခုနဦးခင်မောင်ကြီးမိတ်ဆက်စကားပြောခဲ့တုန်းကလို့အမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းကျင်တဲ့အချိန်အဲ့ဒီအချိန်မှာမြန်မာနိုင်ငံဘက်ကလည်းအစိုးရတက်ကသူ့ရဲ့အဲ့ဒါပြောင်းလဲသွားတယ်ပြောင်းလဲကွာဟချက်တွေကိုပြကျင်တဲ့အချိန်မျိုးမှာဒီတိကျတဲ့တောင်းဆိုချက်တွေကိုဒါပူပေါင်းဆောင်ရွက်ပေးမယ်ဆိုခဲ့လို့ရှိရင်တော့ဒါဟာဒီခီးစဉ်အောင်မြင်တယ်လို့လက်ရှိအစိုးရတက်ဟာလဲမစ္စတာမက်ကင်းပြောခဲ့တယ်လို့ဒါဟာသုံးတရားပြောင်းလဲသွားတဲ့အစိုးရမျိုးဖြစ်တယ်
ရတာဆိုတာမျိုးဖြစ်တယ်ဆိုတော့တက်တည်ပြနိုင်မှာဖြစ်တယ်လို့ကျွန်တော်တော့သုံးသပ်ပါတယ်ခင်ဗျဟုတ်ပါတယ်ခင်ဗျဒီမြန်မာအစိုးရဘက်ကကြည့်နေတာကတော့အဓိကဒီနှစ်နိုင်ငံဆက်ဆံရေးမှာပေါ့လေဒီစီးပွားရေးတန်ခတ်ပိတ်ဆို့မှုဟာတကယ်ဒီအသာအဆီးအဟံအတားကြီးဖြစ်နေပါတယ်ဒါဟုတ်ပဲသူတို့ကယုံသိမ်းစေချင်တာ ဒီအမေရိကန်ဘက်ကကြည့်တာကလည်းဒီမိုကရေစီဘက်ကိုတကယ်တမ်းကူးပြောင်းလာမယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေခုနပြောခဲ့သလိုပဲယုံကြည်ချက်ကြောင့်မို့လို့နော်ဒီလောက်ရကန်ကြတာကိုဒါကိုခါရရာစုမှုကြီးလို့ပဲဖမ်းချုပ်ပြီးတော့နှစ်ပေါင်းများစွာအကျဉ်းချထားတဲ့ကိစ္စတွေဒါတွေကိုပယ်ဖျက်ပြရမယ်ဒါနှစ်ဖက်ကအပေးယူလုပ်ပေးရမယ်ကိစ္စမျိုးပါဥပမာမြေပြောအောင်ခင်ဗျအဲ့ဒီကိစ္စတ
ီအမေရိကန်အစိုးရကဟလာစီးပွားရေးအဖြစ်မြန်မာနိုင်ငံအတွင်းမှာယင်းနှိမ့်နှံမှုတွေမရှိပေမဲ့လို့များများဆဆမရှိပေမဲ့လို့ဒီမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်လို့တော့အထူးသဖြင့်ဒီအစိုးရကဦးစီးနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့သူတို့ရဲ့အကျိုးမြတ်တွေနဲ့ပတ်သက်လို့တော့ဒီအဓိကသောချက်ကအမေရိကန်အစိုးရရဲ့လက်ထက်မှာရှိပါတယ်ဒီမြန်မာအစိုးရအနေနဲ့ကတော့လောလောဆယ်စီးပွားရေးပြန်လည်ထူထောင်ဖို့ကိစ္စမှာသူတို့အနေနဲ့ဟလာ IMF လို့ဒီငွေကြေးရံငွေအဖွဲ့လို့အဖွဲ့အစည်းမျိုးတွေကိုသူတို့အားထားရမယ်နောက်ပြီးတော့အာရှဘန်လို့အဖွဲ့မျိုးတွေကိုအားထားရမယ်ဒါပေမဲ့လို့အဲ့ဒီလိုမျိုးဒီဘန်ကြီးတွေအနေနဲ့ကဒီအမေရိကန်အစိုးရရဲ့မိသိန်းကိုမှမရရင်သူတို့ဘလုံးနည်းနဲ့မှမြန်မာအစိုးရနဲ့ဆက်ပြီးတော့ရှေ့ဆက်ပြီးတော့သူတို့စီးပွားရေးဒီမြန်မာအစိုးရရဲ့စီးပွားရေးကိစ္စမှာသူတို့ဝင်ပြီးတော့အခုညီပေးနိုင်တဲ့အနေအထားမရှိပါဘူးနောက်ပြီးတော့လည်းပဲဒီအမေရိကန်အစိုးရဟာဒီစီးပွားရေးနဲ့စီးပွားရေးပိတ်ဆို့တဲ့ကိစ္စကိုဘယ်လောက်ထိတင်းကျပ်လာတယ်ဆိုလို့ရှိရင်ဒီမြန်မာအစိုးရနဲ့ဆက်ဆံတဲ့စင်ကာပူကုမ္ပဏီတွေ၊မလေးရှားနိုင်ငံကကုမ္ပဏီတွေ၊တချို့တရုတ်ကုမ္ပဏီတွေအဲ့ဒီကုမ္ပဏီတွေရဲ့ဟာဒီဒီအမေရိကန်နိုင်ငံနဲ့အမေရိကန်ဘန်တွေနဲ့ဆက်ဆံတဲ့ကိစ္စမှာလည်းပဲသူတို့တော်တော်လေးကျင့်ကြက်ခဲ့တာကျွန်တော်တို့အားလုံးကြားခဲ့ပြီးဖြစ်ပါတယ်။ဒီအထူးသဖြင့်ဒီငွေကြေးစည်းစိမ်မှုနိုင်ငံကငွေကြေးစည်းစိမ်မှုမှန်သမျှဟာဒီနယူးယောက်ဘန်ကနေဆင့်သွားရတယ်ဆိုတဲ့အခါကျတော့ဒါအမေရိကန်အစိုးရဟာဒီကိစ္စမှာတကယ်ကိုရေးပါတဲ့နေရာကရှိနေလို့သာအမေရိကန်အစိုးရရဲ့ညှိနှိုင်းတာပေးမှုကိုစစ်ဆေးရလိုချင်တာပါ။သို့တော်လည်းပဲသူတို့ဘက်ကအခုလိုမျိုးဒီမိုကရေစီနဲ့ပတ်သက်တဲ့ကိစ္စကိုဟာပြုပြင်ပြောင်းလဲမှုတစုံတရာမှလုံးဝလုံးမပေးနိုင်ဘူးဆိုလို့ရှိရင်တော့ဒီကိစ္စကတော်တော်လေးဝင်းနေဦးမယ်လို့ကျွန်တော်တို့ညီမိပါတယ်လေ
ဟုတ်ကဲ့ခင်ဗျာကိုအောင်နဲ့အမြင်တော့ဘယ်လိုရှိလဲခင်ဗျာ
ဒီစီးပွားရေးတန်ခါပိတ်ဆို့မှုကဟိုအခုမြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကြီးရသလောက်ဆိုသူဒီစီးပွားရေးပိတ်ဆို့မှုကမြန်မာအစိုးရကိုတိုက်ရိုက်ကိုထိခိုက်နေတယ်သူတို့အတွက်တကယ်ကိုအခက်အခဲဖြစ်နေစွာပေါ်လွင်ပါတယ်တစ်ဖက်ကလည်းဟိုအမေရိကန်ဘက်ကအကြောင်းစီးပွားရေးပိတ်ဆို့မှုလုပ်တာလေဆိုတော့တစ်ကတော့ဒီမိုကရေစီပြည်ပြောင်းကြောင်းလေးရေမရှိလို့နံမနစ်ကတော့လူခွင့်ချိုးပေါင်းမှုပြဿနာပေါ့လေဆိုတော့ဒီစီးပွားရေးပိတ်ဆို့ထားတဲ့အခြေခံအကြောင်းရင်းဖြစ်တဲ့ဒီမိုကရေစီပြည်ပြောင်းကြောင်းလေးမှုနဲ့လူခွင့်ရေးကိစ္စကိုမြန်မာအစိုးရကအခုချိန်ကြီးတော့ဘာမှတိတိကျကျရှင်းရှင်းလင်းလင်းဘူဝါဒအရာကိုလက်တွေ့လှုပ်ဆောင်ချက်အရာကိုဘာမှကိုမမြင်ရသေးဘူးအဓိကအချက်တော့ဒီဒီမိုကရေစီပြည်ကြောင်းလဲမှုရနိုင်ငံရေးပါတီတွေလွတ်လပ်ခွင့်ပေးတာနိုင်ငံရေးပါတီနဲ့ဆွေးနွေးတာမျိုးတွေမရှိသေးတယ်လို့ဒီတိုင်းရင်းသားဒေသတွေမှာလူခွင့်ချိုးဖောက်မှုတွေဆက်ဖြစ်နေတယ်တိုက်ပွဲတွေဆက်ဖြစ်နေတယ်နောက်နိုင်ငံရေးကျင်းသားတွေအချင်းနောက်နေတယ်မှာအခြေအနေတွေကစိုးစိုးဝါးဝါးဖြစ်နေတယ်ဒီအပေါ်တာဆွဲရတွေအတင်းအဓမ္မလိုအပ်ပြီးခိုင်းတာတွေကလည်းရှိနေသေးတယ်ဆိုတော့တော်မြန်မာအစိုးရကအဲ့ဒီဒီလူခွင့်ရေးနဲ့ဒီမိုကရေစီပြည်ကြောင်းလဲရေးတက်ကိုဒီဝါရအရာရောလုပ်ငန်းစဉ်ရပါတိတိကျကျပြောင်းလဲလာတာမတွေ့ရသေးဘူးဆိုတဲ့အပေါ်မှာတော့ဒီအမေရိကန်ဘက်ကလည်းစီးပွားရေးဖိတ်ဆုတ်မှုရပ်ဖို့ဆိုတော့အလားအလာတိတ်မရှိသေးဘူးလို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာပြီဆိုလို့ရှိရင်ခုနကပြောခဲ့သလိုပဲယုံကြည်ချက်ကြောင့်မို့လို့နော်နိုင်ငံရေးလောကမှာဝင်ပြီးတော့ဒီလှုပ်ကြကန်ကြတဲ့ကိစ္စတွေပေါ်မှာဒါကိုအပြစ်ကြီးတစ်ခုလို့မြင်ပြီးတော့ဒီထောင်သွင်းအချင်းချတဲ့ကိစ္စတွေဟာလုံးဝလက်မခံနိုင်တဲ့ကိစ္စမျိုးပေါ့ခင်ဗျာဒီဘယ်နိုင်ငံကိုပဲကြည့်ကြည့်ခုဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာရွေးသားခွင့်လွတ်လပ်စွာစီးရုံးလှုပ်ရှားခွင့်ဆိုတာတွေကအများအားရှိနေရမယ်ကိစ္စပါအဲ့တော့ဒီနိုင်ငံရေးအကျဉ်းသားတွေကိုပြန်ပြီးတော့မလွတ်ပေးဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားနေတယ်ဆိုတာဘယ်လိုနည်းနဲ့မှပြောလို့လည်းမရနိုင်ပါဘူးကဲကျွန်တော်တို့ရတဲ့အချိန်ကတော့ဟိုနည်းလာပါပြီအဲ့တော့ကျွန်တော်တို့ဆက်လက်ပြီးတော့ဒီပြောစရာရှိတာလေးတွေကိုပြောဆိုစီချင်ပါတယ်အဲ့တော့ဥပိုလာတဲ့အနေနဲ့ဒီအမေရိကန်နှစ်နိုင်ငံဆက်ဆံရေးနဲ့ဒီခုနကတော့ပြောခဲ့တဲ့ဒီမစ္စတာမကင်းရဲ့ခီးစဉ်တစ်ခုလုံးပေါ်မှာခြုံပြီးတော့ပြန်ပြီးတော့သုံးသပ်ပေးပါခင်ဗျမစ္စတာမကင်းကတော့သူပြောသွားတဲ့စကားတစ်ခုထဲမှာမြန်မာနိုင်ငံအနေနဲ့မှန်ကန်တဲ့လမ်းကြောင်းပေါ်မှာရောက်နေတယ်လို့သူ့အနေနဲ့ယုံကြည်မိတယ်လို့သတင်းစာရှင်းလင်းပေါ်မှာပြောသွားတယ်ဒါကလည်းဘာလို့သူရည်ရွယ်ပြီးတော့ပြောလဲတော့ကျွန်တော်တို့တော့သိချာမသိပါဘူး အဲ့တော့ဥပိုလာတဲ့အနေနဲ့ဒါတစ်ခုလို့ခရီးစဉ်တစ်ခုလုံးပေါ်မှာခြုံပြီးတော့သုံးသပ်ပြပါခင်ဗျာ
ဟုတ်ကဲ့အရေးကြီးဆုံးကတော့ဒီလိုပါခင်ဗျာမစ္စတာမက်ကိန်းကတော့အမေရိကန်ပြည်ထောင်စုရဲ့ယက်တီချက်တွေစီးပွားရေးကဘာကြောင့်အရေးယူပိတ်ဆို့နေဘယ်လိုဆောင်ရွက်သွားတယ်နဲ့ဘာတွေညင်းချင်းနဲ့ဆိုတာတိတိကျကျပြောသွားတယ်အဓိကအကျဆုံးကတော့ဒီသတင်းစာရှင်းလင်းပွဲမှာပြောခဲ့တဲ့အချက်ကတော့လက်တွေ့ကျတဲ့ပူးပေါင်းဆောင်ရွက်မှုလုပ်ချင်တယ်တကယ်ပဲကောင်းချင်တယ်ဆိုရင်တော့ဒီစကားတွေအရာပြောနေတာတဲ့ကိုလက်တွေ့လုပ်ရက်တွေကပိုအရေးကြီးလိမ့်မယ်လို့သူထောက်ပြသွားတာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံအစိုးရဘက်ကနေပြီးတော့ကခုနဆွေးနွေးခဲ့ကြတဲ့ဟာနိုင်ငံအကျဉ်းသားတွေလွတ်ပေးတာတို့အကျဉ်းထောင်တွေကို ICRC ပေါ့နော်နိုင်ငံတကာချက်ချင်းဤဖွဲ့ကိုခွင့်ပြုတာတို့ဒါဟာဘာမှကိုယ့်ရဲ့ကိုအောင်နိုင်ပြောတဲ့အာဏာကိုချင်းချောက်တာမျိုးမဟုတ်ဘဲနဲ့ကိုဩဇာကိုတောင်ပို့ပြီးတော့နိုင်ငံတကာအလေးထားလာစရာကိစ္စတွေဖြစ်တဲ့အတွက်ဆောင်ရွက်တဲ့အဲဒီလိုဆောင်ရွက်ခဲ့မယ်ဆိုရင်တော့တကယ်ပဲအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကိုကောင်းသွားနိုင်တယ်လို့နိုင်ငံတွက်လည်းပဲအကျိုးရှိနိုင်တယ်လို့ကျွန်တော်တို့ကသုံးသပ်မိပါတယ်ခင်ဗျာ
ဒီမစ္စမကိန်းကသူကိုယ်တိုင်ကဒီနိုင်ငံရေးလောကမှာကျင်းလည်လာတာကနှစ်ပေါင်းများစွာကြာလာပါပြီဒီတော့သူလည်းပဲနိုင်ငံရေးသမားတယောက်အနေနဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးကျင်းသားတွေပေါ်မှာသူစာနာမိမယ်ဆိုတာကျွန်တော်တို့ယုံကြည်မိပါတယ်ဒီမြန်မာနိုင်ငံကိုမတော်ရောက်ခင်မှာထိုင်းနိုင်ငံကိုဝင်ရောက်ပြီးတော့ဒီ AAPP နော်မြန်မာနိုင်ငံအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့အပုဂ္ဂိုလ်တွေနဲ့လည်းပဲသူဆွေးနွေးခဲ့သေးတယ်ဒီတော့ဒီနိုင်ငံရေးကျင်းသားတွေကိစ္စကိုသူဘယ်လောက်အလေးထားတယ်ဆိုတာကျွန်တော်တို့ဒီမှတ်ဆလို့ရပါတယ်ကဲကုမောင်မျိုးခင်ဗျညီကုန်းချုပ်မှတ်ချက်အနေနဲ့ပြန်ပြီးတော့သုံးသပ်ပြပါဘ
ာညီကုန်းချုပ်မှတ်ချက်အနေနဲ့ကတော့ကျွန်တော်အနေနဲ့ကတော့ဒီဂျွန်မက်ကင်းရဲ့ဒီညီကုန်းချုပ်သုံးသပ်ချက်လို့ပဲပြောမလားဒါမှမဟုတ်နမိတ်ဖတ်ချက်လို့ပဲပြောမလားအဲ့ဒါလေးကိုကျွန်တော်ပို့ပြီးတော့သိဝင်စာမိပါတယ်အဲ့ဒါကတော့ဒီမြန်မာနိုင်ငံမှာတကယ်လို့လိုအပ်တဲ့ဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေလူ့ခွင့်ရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုမှမလုပ်ဘူးဆိုလို့ရှိရင်ဒီအခုလောလောဆယ်အာရဗ်နိုင်ငံတွေမှာဖြစ်နေတဲ့ဒီမိုကရေစီဆိုင်ဒီဒီမိုကရေစီဆိုင်လုံးကြီးတွေအတိုင်းပဲပေါ့နော်ဒီမြန်မာနိုင်ငံရဲ့အနာဂတ်ကလည်းပဲအဲ့လိုမျိုးဖြစ်လာနိုင်တယ်ဆိုပြီးတော့အဲမစ္စတာမက်ကင်းကတော့အဲ့လိုမျိုးသူသုံးသပ်သွားပါတယ်အဲကျွန်တော်တို့မြန်မာနိုင်ငံသားတွေအားလုံးကလည်းပဲသိကြပါတယ်ကျွန်တော်တို့မြန်မာနိုင်ငံသားတွေဟာမတရားတဲ့အစိုးရကိုအဲ့ဒါပြန်ပြီးတော့ဆန့်ကျင်တဲ့နေရာမှာကျွန်တော်တို့ဟာဒီတကယ်ကိုရာဇဝင်ကောင်းခဲ့တဲ့သူတွေပါတကယ်ပြောမယ်ဆိုလို့ရှိရင်ဒီခေတ်သစ်နိုင်ငံရေးဒီလူမှုလှုပ်ရှားမှုတွေထဲမှာဖိလစ်ပိုင်နိုင်ငံကဒီမာကော့စ်ကိုဒေါ်လာနဲ့လှုပ်ရှားမှုတစ်ခုသာလျှင်ကျွန်တော်တို့ထက်စောပါတယ်ကျွန်တော်တို့မြန်မာနိုင်ငံကဆီလင်းလုံးလှုပ်ရှားမှုဟာကျွန်တော်တို့တရုတ်ပြည်ကထိုင်းနာမင်းလှုပ်ရှားမှုထက်ကိုစောပါတယ်နောက်ပိုင်းလည်းပဲကျွန်တော်တို့ဇက်တိုက်ကိုလှုပ်ရှားမှုတွေရှိခဲ့တာပါတော့ဂျွန်မက်ကင်းကြီးမပြောခင်ကတည်းကမြန်မာနိုင်ငံသားတွေအနေနဲ့ကတော့ကျွန်တော်မြင်တယ်လေအဲဒါကလည်းလိုအပ်လာပြီဆိုလို့ရှိရင်တော့သူတို့အနေနဲ့လူလူလှုပ်ရှားမှုတစ်ခုထပ်မဖြစ်ပေါ်လာဖို့အတွက်ကတော့ကျွန်တော်တင်တယ်သူတို့လည်းဝင်လေးမှမဟုတ်ဘူးလို့ပဲကျွန်တော်သုံးသပ်မိပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျာကိုအောင်နိုင်အောင်ခင်ဗျဟ
ုတ်ကဲ့အခုခီးစဉ်ထဲမှာတော့ဟိုဂျွန်မက်ကင်းကနေပြည်တော်ကိုသွားရတယ်နောက်ဒေါ်အောင်ဆန်းစုကြည်တို့နဲ့ရန်ကုန်မှာတွေ့ရတယ်နောက်ကျော်သူတို့အဖွဲ့တွေ HIV AIDS ဒီမတ်စီဒင်းတို့အဖွဲ့တွေနဲ့တွေ့ရတယ်ဆိုတော့ဆိုသူအနေနဲ့ကတော့မမပြည့်ရဲ့ဆိုသူပြောပါတယ်သူအနေနဲ့ဟိုမီးရောင်ထိန်ထိန်လင်းနေပြီးတော့အဆောက်အဦတွေနေရာတွေကိုသူရောက်ခဲ့တယ်ရောက်ခဲ့ပြီးတော့အခုကျမှတကယ်လူတွေရဲ့ဒုက္ခဒုက္ခတွေခံစားနေရတယ်သူများရဲ့ဆိုတော့သူဒီခရီးစဉ်ထဲမှာတော့မမပြည့်ရဲ့ကွာဟနေတယ်ပေါ့နော်အုပ်ချုပ်နေတဲ့သူတွေနဲ့အမှန်ပြည်တွေနဲ့ကွာဟမှုတွေကိုလည်းပြင်ပြသွားမယ်နောက်သူစစ်တဲ့နိုင်ငံရေးကျင်းသားကျေကဲ့ဘူးရဲ့ဒီ6ရောင်းနေတဲ့ရန်ကုန်မှာစုံနေသူတို့နဲ့လည်းဆွေးနွေးသွားတယ် ICRC ကိုနေပါရဲ့သူစာရေးပြီးတော့ထပ်ပြီးတောင်းဆိုအောင်မယ်ဗျာပြောသွားရဲ့ဆိုတော့ဟိုသူခီးစဉ်ထဲမှာတော့မာပြည့်ချေဟိုဒီကောင်းကောင်းကြီးမြင်သွားပုံရတယ်ဆိုတော့နောက်ထပ်မာပြည့်ကြီးရင်ကြောင်းလေးရေးအတွက်လိုအပ်တဲ့ဒီတောင်းဆိုချက်တွေမာဆွေးဘက်ကဘယ်လောက်လိုက်နာနိုင်မလဲဆိုတော့ကဟိုမာမြန်မာနဲ့အမေရိကန်ဆက်ဆက်ရေးမှာကြောင်းလဲလာမလားစီးပွားရေးသမှုကြောက်ရက်တန်သွားမလားဆိုတော့ပေါ်မှာမြန်မာဆိုရတဲ့ကပြည်ရင်ကြအများကြီးလိုအောင်မယ်လို့ကျွန်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီသူမပြောင်းရင်ပြောသွားတဲ့စကားတွေမှာဒီအမေရိကန်ပြည်ထောင်စုကိုသူပြန်ပြီးတော့ရောက်လို့ရှိရင်ဒီအမေရိကန်အစိုးရနဲ့သူ့ရဲ့လှုပ်ဖော်ကံပက်တွေလွှတ်တော်ကိုယ်စားလှယ်တွေကိုလည်းပဲမြန်မာအစိုးရနဲ့စပြီးတော့စကားပြောဆိုဆက်ဆံဖို့ဟလာသူတိုက်တွန်းမယ်ဆိုတာမျိုးပြောသွားပါတယ်ကြည့်ရထားတဲ့အချိန်ကကျွန်တော်တို့ဒီနေ့အတွက်ပြည့်သွားပါပြီဒီတော့ဒီနေ့စကားဝိုင်းကိုကျွန်တော်တို့ဒီမှာပဲရန်နာမှာဖြစ်ပါတယ်ခင်ဗျာအခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်ကြောင့် NCGUV ပြည်ထောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ဝင်ဥပိုလ်လှတဲ့ BMA မြန်မာသတင်းတပ်မဲ့ကဥက္ကဋ္ဌဦးမမောင်မြင့်နဲ့ဒီမြန်မာအရေးလေ့လာသူဦးအောင်နိုင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေခင်ဗျာဒေါက်တာရှင်ပေါင်းကိုစိတ်နှပြကျမ်းမှရှင်လန်းကြပါစေ